ရန်ကုန်တိုင်းဒေသကြီးတခုံမြို့တက်တောင်ပိုင်းဆက်မှုဆောင်တ SGI အထည်ချုပ်ဆက်ယုံ1နဲ့4ကထောင်ထဲချီတဲ့အလုပ်သမားတွေဟာလုံအားကနဲ့အချိန်ပိုလုံခငွေနှဲပါတဲ့အတွက်အလုပ်မစင်းပဲဆက်ယုံရှေ့မှာထိုင်ပြီးဆန္ဒပြခဲ့ကြပါတယ်။ဒီပြဿနာကိုဘသူတွေကကြားဝင်ဖြေရှင်းပေးနေတယ်လဲ။နောက်ဆုံးအခြေအနေတွေသိအောင်လို့စုံစမ်းထားတဲ့မတ်အေးမာကဆက်ပြီးပြောပြပေးပါရှင်
။ရန်ကုန်ဒဂိုမြို့တက်တောင်ပိုင်းဆက်မှုဇုံတွေဟာမကြာခဏဆိုသလိုလုံအားကပြဿနာတွေအတွက်ဆန္ဒပြမှုတွေအရင်တည်းကဖြစ်ပေါ်ခဲ့တာပါ။အခုအခါမှာတော့လုံအားကလစာတိုးပေးဖို့အတွက်ဆန္ဒပြခဲ့ကြတာဖြစ်ကြောင်းအလုသမားရေးလုံနေသူတဦးကအခုလိုပြောပြပါဗျ
။ရန်ကုန်တိုင်းဒေသကြီးဒဂုံမြို့တင်ညွန့်နယ်တောင်ပိုင်းစက်မှုဇုံဖြစ်မှာရှိတဲ့ SGI အထယ်ကျုပ်ကနေပြီးတော့အဲကျွန်တော်တို့မနေ့ကသူတို့အလုစိတ်ပေါ့နော်9နာရီတည်းကနေစက်ယုံဖြစ်နေ400လို့ပြီးတော့ရုံရုံပေါင်းပြီးတော့လုံမ9000လောက်ကနေပြီးတော့သူတို့လစာကိုလူတွေနေတဲ့အတွက်သူဆန္ဒပြကောင်းတူလာပြန်။သူလားလျှောက်ချင်းအော်ဟီချင်းလုံးဝမရှိဘဲနေတဲ့ဆိုတာနဲ့သူတို့ရဲ့လက်ကတိုးတက်မှုအတွက်ကိုအလုတ်ခွင်ကိုမဆင်းတဲ့သူငိမ့်ကြတော့နေဆန္ဒပြတာပါ။သူတို့ကတလားကိုဟိုနေမော6000လောက်စီပဲရရတာပေါ့နော်။အဲ6000လောက်စီနေရတယ်ဆိုသူတို့နေတဲ့စားဝတ်နေမလုံလောက်တဲ့အတွက်အခု9000ကျော်ကိုထပ်တိုးတောင်းနေကြတယ်။အဲလိုကမားဖယ်ရီကားနေအခုချိန်မှာတော့ကားပေါ်မှာတင်ပြီးသူပြန်ဆုတ်နေပြီ။ဒါဆိုလည်းအဲလိုကမားကြီး9000လောက်ပြန်လာရတယ်ဗျ
။သူတို့တောင်းဆိုခဲ့တာကတော့လုံအားကလစာတိုးမြင့်ပေးဖို့အတွက်အဓိကဖြစ်တယ်လို့လည်းဆိုပါတယ်။အလားတူပဲဘကိုးတိုင်းဘကိုးမြို့နယ်ဖြင်းသာကုန်းရဲ့ကမာနက်ကြီးရွာနီးကကက်ပွန်းအုတ်ထုတ်ချုပ်စက်ရုံကအလုသမား55ယောက်ဟာလဲပြီးခဲ့တဲ့ဇွန်လအတွင်းကပဲအလုံးမလုံးပဲဆန္ဒပြခဲ့ကြပါတယ်။စက်ရုံတွေမှာတော့မကြာခဏဆန္ဒပြလေးရှိပြီးအာဏာပိုင်တွေအနေနဲ့ကြီးမားတဲ့ဆန္ဒပြမှုမဖြစ်အောင်လာရောက်ဖြည့်ရှင်းပေးကြလေးရှိပါတယ်။ဒီနေ့မှလဲအာဏာပိုင်တွေဘက်ကလာရောက်ပြီးဖြည့်ရှင်းမှုတွေလုပ်ပေးနေတယ်လို့လဲသိရပါတယ်ရှင်။